EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှာတနေ့တည်းတပြိုင်တည်းကိုဗစ် -19 ကာကွယ်ဆေးစတင်ထိုးနှံသွားဖို့ရည်ရွယ်ထားကြောင်းဥရောပသမဂ္ဂကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်ကပြောပါရယ်အဖွဲ့ဝင်နိုင်ငံတွေအကြားညီညွတ်မှုကိုပြသတဲ့အနေနဲ့ဒီနေ့မကုန်ခင်တရရက်မှာကာကွယ်ဆေးစတင်ထိုးနှံသွားမှာဖြစ်ပါရယ
် So let's start as soon as possible with the vaccination.Together,
နိုင်ငံ29နိုင်ငံအတူတကွကာကွယ်ဆေးအများဆုံးစတင်ထိုးနှံကြပါစို့။ကာယောဂါကိုညီညီညွတ်ညွတ်နဲ့တိုက်ဖြတ်နေသလိုကာကွယ်ဆေးကိုလည်းတနည်းနည်းတစ်ပြိုင်တည်းစတင်ထိုးနှံကြပါမယ်။ဒီဆက်စုပ်ဖွဲ့ရာဗိုင်းရပ်စ်ကိုအတူတကွညီညီညွတ်ညွတ်တိုက်ဖြတ်ကြပါစို့လို့ EU ကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒါလီယန်ကဗုဒ္ဓဟူးနေ့ကဘရပ်ဆဲလ်စ်မြို့ကဥရောပပါလီမန်မှာပြောပါရယ်။ EU ရဲ့ဆေးဝါးစီမံကြီးကြပ်ရေးအဖွဲ့ဖြစ်တဲ့ဥရောပဆေးဝါးဆိုင်ရာအေဂျင်စီ EMA ကPfizer BioNTech ကုမ္ပဏီထုတ်ကာကွယ်ဆေးကို30%အတည်ပြုပေးနိုင်ဖို့ရှေ့ဘက်မှာဆွေးနွေးကြမှာဖြစ်ပါတယ်။